SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sbs.com.au/burmese မှာပုံမထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရှင်များရှင်ဩစတြေးလျနိုင်ငံမှာမြစ်တွေချောင်းတွေခန်းချောက်သွားတဲ့အထိအကြီးစားမိုးခေါင်ရေရှားမှုဖြစ်နိုင်ပြီးနှစ်20လောက်အထိကြာမြင့်နိုင်တဲ့မိုးခေါင်ရေရှားပါမှုတွေဖြစ်နိုင်တယ်လို့သုတေသနတစ်ခုရဲ့ model တွေမှာပြသထားပါတယ်။ Australian National University ANU နဲ့ ARC Center of Excellence for Climate Extremes ရဲ့လေ့လာမှုအရသမိုင်းမှာမကြုံဖူးတဲ့မိုးခေါင်ရေရှားမှုမျိုးကိုကြုံရနိုင်တယ်လို့ဖော်ပြထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံအနောက်တောင်ပိုင်းမှာလွန်ခဲ့တဲ့နှစ်ပေါင်း24နှစ်အတွင်းဆက်တိုက်မိုးခေါင်မှုတွေဖြစ်ပွားခဲ့ပါတယ်။ Southern Nevada Water Authority အဖွဲ့ကအရင်းမြစ်ဆိုင်ရာဒုတိယအထွေထွေမန်နေဂျာ Colby Pellegrino ကသူတို့ရဲ့အတွေ့အကြုံကိုအခုလိုပြောပြထားပါတယ်။
We talk about drought as being the slowest moving freight train as far as natural disasters are concerned. This drought began in 2000, and since that time, the water level has dropped about 160 vertical feet. So if you look out here where the water level is today, if you were here in 2000, it'd be about at the bottom of these rocks, filling this entire area.
ဒီမိုးခေါင်ရေရှားမှုဟာ2000ပြည့်နှစ်မှာစတင်ခဲ့ပါတယ်။အဲ့ဒီအချိန်ကနေစပြီးအခုဆိုရင်ရေမျက်နှာပြင်ကပေ160လောက်ကိုထိုးကျသွားပြီဖြစ်ပါတယ်။အဲ့ဒီတော့အခုရှိနေတဲ့နေရာမှာ2000ပြည့်နှစ်တုန်းကဆိုရင်ဒီအောက်ခြေနားကကြောက်တွေရှိတဲ့နေရာနားတွေအထိရေတွေနဲ့ပြည့်နေနေခဲ့တာလို့ပြောပြထားတာဖြစ်ပါတယ်။သူတည်တနာတစ်ခုအရအမေရိကန်အနောက်တောင်ပိုင်းမှာဖြစ်တဲ့မိုးခေါင်ရေရှားမှုတွေဩစတြေးလျနိုင်ငံမှာလည်းဖြစ်နိုင်တယ်လို့ဖော်ပြထားတာပါ ANU တက္ကသိုလ်နဲ့ ARC Center of Excellence for Climate Extremes တို့ရဲ့ရာသီဥတုပြောင်းလဲရေးဆိုင်ရာပုံစံမှာပြသချက်အရဩစတြေးလျနိုင်ငံမှာ Mega Drought လို့ခေါ်တဲ့အကြီးစားမိုးခေါင်ရေရှားမှုဖြစ်နိုင်တယ်လို့ဖော်ပြထားပြီးကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်အခြေအနေကပိုမိုလွန်ကဲစွာဆိုးဝါးနိုင်တယ်လို့ ANU တက္ကသိုလ်ကသုတေသနပြုစုသူဒေါက်တာဂျော်ဂျီနာဖောလ်စတာကပြောပါတယ်
We used a lot of climate models to look into what we can expect from Australian droughts in the future. On the one hand, we found the possibility for naturally occurring mega droughts that can last for multiple decades. But then on the other hand, we also have climate change, which is tending to make droughts longer, particularly in southwestern and eastern Australia.
And it's also making droughts more severe because of the climate change. And it's also making droughts more severe because of the climate change. And it's also making droughts more severe because of the climate change. And it's also making droughts more severe because of the climate change. ဆယ်စုနှစ်တစုထက်မကကြာမြင့်တက်တဲ့မိုးခေါင်ရေရှားမှုကြီးတဘောဝအတိုင်းဖြစ်နိုင်ခြေရှိတာကိုတွေ့ရှိရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကမ္ဘာရာသီဥတုပိုနွေးမှုကြောင့်မိုးခေါင်ရေရှားမှုပိုကြာမြင့်နိုင်တယ်လို့ပိုမိုလွန်ကဲတာမျိုးဖြစ်နိုင်ပြီးအထူးသဖြင့်ဩစတြေးလျနိုင်ငံအရှေ့ပိုင်းနဲ့အနောက်တောင်ပိုင်းမှာပိုဆိုးဝါးနိုင်တယ်လို့ပြောပါတယ်။ANU တက္ကသိုလ်ရဲ့အစီရင်ခံစာကညဉ့်ညံကာဗွန်ဓာတ်ကိုလျှော့ချပြီးစိမ်းလန်းစုပြင်မှုတွေကိုအရေးတကြီးလှုံ့ဆော်ဖို့အဲ့ဒါအပြင်ပြန်ပြည့်မြဲစွမ်းအင်တွေကိုအမြန်ဆုံးပြောင်းလဲအသုံးပြုဖို့လည်းအကြံပြုထားပါတယ်။အဲ့ဒီလိုအကြံပြုချက်တွေအတိုင်းဩစတြေးလျနိုင်ငံကဥဆောင်လုပ်ကိုင်နေတယ်လို့ဝန်ကြီးချုပ်အန်သိုနီအယ်ဘနီဇီကပြောပါတယ်
။ A vision for Australia that sees renewable energy powering advanced manufacturing hereto produce more in Australia. Powered by clean energy, positioning ourselves to be a renewable energy superpower
Australia ga
for the world.
ပြန်တင်ရဲ့စွမ်းအင်ကိုရှေ့ရှုထားပြီးအဲ့ဒါတွေကို Australia မှာပိုမိုထုတ်လုပ်နိုင်ဖို့လှုံ့ဆော်ထားပါတယ်။တန့်စင်စွမ်းအင်တွေနဲ့လည်းပတ်ပြီးတော့ကမ္ဘာမှာပြန်ပြည့်မြဲစွမ်းအင်တွေကိုအသုံးပြုတဲ့ super power နိုင်ငံဖြစ်လာဖို့ကြိုးစားနေပြီးအဲ့ဒါကတော့ Australia အစိုးရရဲ့ရည်မှန်းချက်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။သူတွေတနမှာဖော်ပြချက်အရရာသီဥတုပြောင်းလဲမှုကြောင့်ဩစတြေးလျနိုင်ငံကနေရာတချို့မှာမိုးခေါင်မှုကိုပိုမိုကြာမြင့်စွာခံစားနေရပြီးအဲ့ဒီအထက်မှာမာရီဒါလင်ဘေးစင်လို့ခေါ်တဲ့မြေဝကျွန်းပေါ်ဒေသပါဝင်ပြီးတော့အနာဂတ်မှာမိုးရွာသွန်းမှုတွေကျဆင်းလာနိုင်တယ်လို့ဖော်ပြထားပါတယ်။ဒီလိုဖြစ်နိုင်ခြေတွေကြောင့်ဩစတြေးလျအနေနဲ့ရေမလုံလောက်မှုတွေအတွက်ကြိုတင်ပြင်ဆင်ပြီးစီမံခန့်ခွဲရေးအစီအစဉ်တွေရေးဆွဲထားဖို့အရေးကြီးတယ်လို့လည်းအကြံပြုထားပါတယ်။တဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီး Tanya Pilbasic ကအဲ့ဒီအစီအစဉ်တွေကို Murray Darling Basin စီမံခန့်ခွဲရေးကလှုံ့ဆော်ထားတယ်လို့ပြောပါတယ်
။ We can't stand by and allow our threatened species, our rivers, our wetlands,And the 3 million people who rely on this river system for their drinking water to be unprepared for the next dry period.
ဒီတိုင်းရှိပါစေ။မြစ်တွေ၊စိတ်မြေအရက်တွေ၊ခန်းချောက်မှုတွေကိုဒီအတိုင်းရကြည့်လို့မရသလိုဒီမြစ်ရဲ့စနစ်ပေါ်မိခိုနေရတဲ့ blue ပေါင်း၃သန်းအတွက်တောက်ရည်တွေလိုအပ်တဲ့အတွက်နောက်ထပ်ဖြစ်ပေါ်လာနိုင်တဲ့ခြောက်သွေ့မှုရာသီအတွက်မပြင်းစင်ထားတာမျိုးလုပ်လို့မရဘူးလို့ပြောသွားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီ Murray Darling Basin အစီအစဉ်ကိုလူတိုင်းကသဘောမတူပါဘူးအတိုက်ခံဘက်က Perry Davie ကအဲ့ဒီအစီအစဉ်ဟာလိုအပ်သလောက်ထိရောက်မှုမရှိဘူးလို့မြင်တဲ့အကြောင်းပြောပါရစေ
One thing we know climate change will see an increase in the extremes more floods and more droughts but when there's a drought when there is no rain it does not matter how much water you hold in licenses.Because that water is not there. What has seen us get through droughts in the past, including the Millennium Drought, and we know how devastating that was, but was the ability to capture the minimal inflows at the time in dams and manage the releases. This basin plan does not propose, and this amendment does not propose any infrastructure that will help us manage.
ရေကြီးမှုတွေ၊မိုးခေါင်ရေရှားမှုတွေပိုဖြစ်လာမယ်ဆိုတာကိုသိပါတယ်။ဒါပေမဲ့ရေရှားတဲ့အခါမိုးမရွာတဲ့အခါဘယ်လိုရေလိုက်စင်မဲကင်ထားထားရေမရှိတဲ့အတွေ့အဲ့ဒီလိုက်စင်ကအကျုံးဝင်မှာမဟုတ်ပါဘူး။ကျွန်တော်တို့အရင်တုန်းကမိုးခေါင်ရေရှားမှုတန်း2000ပြည့်နှစ်ဝန်းကျင်မှာဖြစ်ခဲ့တဲ့ဆိုးဝါးတဲ့ရေရှားမှုကာလကိုကြော်လွားစေတာကအနည်းချင်းရရှိထားတဲ့ရေစီးဆင်းမှုတွေကိုရေလောင်စင်မှာလောင်ထားပြီးထင်းထင်းသိသိနဲ့နီးနဲ့ရေတွေကိုလွှတ်ပေးခဲ့တဲ့အတွေ့ဖြစ်ပါတယ်။ဒီ Murray Darling Basin အစီအစဉ်ကအဲ့ဒီလိုလှုပ်ဆောင်ဖို့မပါရှိသလိုဘလို့အခြေခံဆောက်အုံတွေကိုတည်ထောင်ပြီးရာသီဥတုလွန်ကဲမှုတန်းကိုခံနိုင်အောင်လှုပ်ဆောင်မလဲဆိုတဲ့အချက်တွေလည်းမပါဝင်ဘူးလို့ဝေဖန်လိုက်ပါတယ်။ဘရိုစာဗယ်လီမှာစပီးခင်းစိုက်ပျိုးသူ Greg Knight ကမိုးရေချိန်နဲ့ပါမှုအပေါ်စိုးရိမ်မကင်းဖြစ်နေသလိုရေတွေကိုဘလို့ဖြန့်ဖြူပေးမလဲဆိုတဲ့ကိစ္စကိုလည်းစိုးရိမ်မကင်းမှုဖြစ်နေပါတယ်
။ We're totally reliant on weather and climate here. We have some supplementary water available via dams but it's only minimal. We may be able to influence it by 10-20%.
ကျွန်တော်ကရာသီဥတုအခြေအနေနဲ့မိုးလေဝသအပေါ်လုံးဝမီးခိုနေရတာပါ။ရေလောင်ကန်တွေနဲ့ကျွန်တော်တို့ရေလောင်ထားလို့ရေအနှဲငယ်ရနိုင်ပေမဲ့အဲ့ဒါကမဖြစ်လောက်လေးပါပဲအခုကတည်းကပြင်ဆင်ထားရင်တောင်ဒီထက်မကဆရာခိုင်နှုံးကနေ20ရာခိုင်နှုံးအထိသာကျွန်တော်တို့တိုးမြင့်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ပြောပါတယ်ဌာနေတိုင်းသားအဖွဲ့အစည်းတွေကသူတို့ရဲ့မြေချောင်းအင်းအိုင်ဆောင်ရှောက်မှုဆိုင်ရာဗဟုသုတအတွေ့အကြုံကိုလူတွေကအယုံကြည်မရှိကြသေးဘူးလို့ဘကင်ဂျီလူမျိုးစုရဲ့ခေါင်းဆောင်အိုဝင်ဝိုင်းမန်ကပြောဆိုလိုက်ပြီး New South Wales ပြည်နယ်ကမြစ်တွေလည်းအခြေအနေမကောင်းဘူးလို့ပြောပါရယ်
။ You talking about fish kills it's become a regular thing because it's happening again already you know there's an alert out up in Melindi about the blue
ရေတည်တဲ့အကြောင်းပြောဆိုနေကြတယ်။အဲ့ဒါတွေကတာမန်ဖြစ်စဉ်လို့ဖြစ်လာနေပါရယ်။အခုဆိုရင်မအင်ဒီမှာပြာစိမ်းရောင်မော်ပင်တွေပြန့်ပွားမှုတွေဖြစ်လာနေတယ်လို့ပြောသွားခဲ့ပါတယ်။ ဩစတြေးလျနိုင်ငံမှာ1860နောက်ပိုင်းဆူရတဲ့မိုးခေါင်ရေရှားမှုဒဏ်ကို10ကြိမ်ခံစားရပြီဖြစ်ပါတယ်။နောက်ဆုံးတစ်ကြိမ်ဖြစ်ခဲ့တဲ့မိုးခေါင်ရေရှားပါမှုကတော့2001ခုနှစ်ကနေ2009ခုနှစ်အထိဖြစ်ခဲ့တဲ့ Millennium Drought ပဲဖြစ်ပါတယ်။ Dr. Forster ကအဲ့ဒီတော့က Marine Darling ဒေသမှာပျက်စီးမှုတွေများပြားခဲ့တယ်လို့ပြောပြပါတယ်
။ I'm from South Australia. I grew up through the Millennium Drought.And I remember we had very heavy water restrictions down in Adelaide. The Murray River pretty much stopped flowing by the time it got to the South Australian border. The Murray mouth closed. And there was sort of dredging for almost a decade afterward. And there were a lot of impacts to the native plants and animals that rely on
South Australia
on that river.
On the millennium drought kalama jipin la du pibi.အက်ဒလေးမြို့မှာအဲ့ဒီအချိန်တုန်းကရေကိုချွေတာစွာတုံးကြဖို့အင်မတန်ကိုတင်းကြစွာချမှတ်ထားတဲ့အချိန်ဖြစ်ပါတယ်။မာရီမြစ်ဆိုရင် South Australia နယ်စပ်ရောက်တာနဲ့စီးဆင်းမှုတော့မရှိတော့ဘဲမြစ်ကလုံးဝပိတ်ချသွားပါတယ်။အဲ့ဒီလိုအဖြစ်ကိုဆယ်စုနှစ်တစုနီးပါးကြုံခဲ့ကြရတာပါ။အဲ့ဒီလိုရေရှားပါမှုကြောင့်အဲ့ဒီမြစ်ရေကိုမိခိုနေတဲ့ဒေသထွက်အပင်တွေသဒ္ဒဝါရီအပေါ်အများကြီးထိခိုက်နေတာမျိုးဖြစ်ခဲ့ရတယ်လို့ပြောသွားခဲ့ပါတယ်။ဒေါက်တာ Forster ကပဲသူရဲ့သုတေသနတွေဟာတတိပေးချက်ဖြစ်တယ်လို့ပြင်ဆင်မှုတွေလုပ်နိုင်ဖို့အခွင့်အလမ်းတရားလည်းဖြစ်တယ်လို့ပြောသွားခဲ့ပါတယ်။
It is scary. The word mega drought is concerning. But the reason that we do and publish research like this is that so we know that these mega droughts are a possibility, which means that we can be prepared in case one happens.
Mega drought. ကြီးမားဆိုးဝါးတဲ့မိုးခေါင်ရေရှားမှုဆိုတဲ့စကားလုံးဟာစိုးရင်မကင်းဖွယ်ရပါပဲ။ဒါပေမဲ့ဒီလိုသုတေသနကိုကျမတို့ထုတ်ဝေရတာကတော့ကြီးမားဆိုးဝါးတဲ့မိုးခေါင်ရေရှားမှုဆိုတာဖြစ်နိုင်ခြေရှိပြီးဖြစ်လာခဲ့ရင်ကျမတို့အသင့်ပြင်ဆင်ထားနိုင်အောင်ထုတ်ဝေရခြင်းဖြစ်တယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့ Deborah Groark ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျမကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ